ရုရှားနိုင်ငံမှာသမ္မတဗလာဒီမီယာပူတင်နောက်ထပ်6နှစ်အာဏာရမယ့်သမ္မတရွေးကောက်ပွဲနောက်ဆုံးနေ့ဒီကနေ့မှာယူကရိန်းဘက်ကပြစ်လွတ်လိုက်တဲ့အစုလိုက်အပြုံလိုက်ဒရုန်းအမြောက်များနဲ့တိုက်ခိုက်မှုကိုရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့လည်းမော်စကိုဒေသတစ်ဝိုက်ရောက်လာတဲ့ဒရုန်း5စင်းအပါအဝင်စုစုပေါင်း35စင်းကိုဒီကနေ့အစောပိုင်းမှာပြစ်ချခဲ့ကြောင်းရုရှားကာဝေးရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ယူကရိန်းရဲ့ဒရုန်းတွေနဲ့တိုက်ခိုက်မှုမှာအသေးအပြောက်အပြည့်အစုံမရှိဘူးလို့မော်စကိုမြို့တော်ဝင်ကပြောပါတယ်။ရုရှားကာဝေးရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့မော်စကိုတောင်ဘက်နဲ့အရှေ့မြောက်ဘက်ဒေသတွေမှာနောက်ထပ်ဒရုန်း2စင်းကိုပြစ်ချနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်3နှစ်ပြည့်လာချိန်ရှေ့တန်းတစ်လျှောက်မှာရုရှားဘက်ကတပ်အင်အားတွေပုံမတိုးမြင့်လာတယ်လို့ယူကရိန်းဘက်ကတော့ရုရှားနိုင်ငံရဲ့အပါအဝင်နယ်စပ်ဖြတ်ကျော်တိုက်ခိုက်မှုတွေကိုဒရုန်းတွေနဲ့တုံ့ပြန်ခဲ့ပါတယ်ရှင်။